နိုင်ငံတွင်းခြေအနေတည်ငြိမ်မှုပြတ်ပြားပြီးမြန်မာငွေကြေးအပေါ်ယုံကြည်မှုမရှိတော့တာပုတ်ကုန်သွင်းကုန်ပမာဏမညီမျှတာစစ်ကောင်စီကငွေကြေးရိုက်နှိပ်ထုတ်ဝေတဲ့နည်းလမ်းကိုပဲတုံ့ပြန်ဖြေရှင်းနေတာတွေကြောင့်တိုင်းပြည်စည်းဝါးရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းအနယ်ဒီအစိုးရလက်ထက်စည်းဝါးရေးအကြံပေးဩစတြေးလျနိုင်ငံကစည်းဝါးရေးပညာရှင်ပါမောက်ခရှောင်းတန်နယ်ကဒီကနေ့ NUG အမျိုးသားညီညွတ်ရေးအစိုးရကကမကထပြုကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ I mean it's instability, it's falling value.is purely the result of the money print
that was taken. တိုင်းပြည်စည်းဝါးရေးပြက်ကမှဒီဆရာနာရှင်စနစ်ချဆုံးကန်းဒီစီတို့ဆိုတဲ့အကောင်းစင်နဲ့ကျင်းပတဲ့ NUG ရဲ့သတင်းသာရှင်းလင်းပွဲမှာမြန်မာကျပ်ငွေနဲ့ပတ်သက်လို့ငွေကြေးတန်ဖိုးအခြေခံလိုအပ်ချက်တွေမပြည့်စုံတော့တဲ့အနေအထားနဲ့လက်ရှိစည်းဝါးရေးအကျပ်တဲရင်ဆိုင်နေရတဲ့အခြေအနေမျိုးတွေကိုရှောင်းတန်တွေကရှင်းပြသွားတာပါစစ်ကောင်စီကတော့ဒီရက်ပိုင်းမြန်မာကျပ်ငွေထိုးချပြီးပြင်ပငွေလဲနှုန်းတွေမှာနိုင်ငံခြားငွေဈေးတက်သွားတာဟာတိုင်းပြည်အတွင်းဝိသမလောဘသားတွေရဲ့ဈေးကစားမှုကြောင့်ဖြစ်တဲ့ဆိုပြီးအကြောင်းပြပါတယ်။အယောင်းဝယ်တကယ်မဖြစ်တဲ့ရွှေစင်းနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးတရားမဝင်ရွှေအယောင်းဝယ်လုပ်ခဲ့တဲ့ပွဲစားတွေအပါအဝင်စုစုပေါင်း21ယောက်ကိုဖော်ထုတ်ဖမ်းဆီးစစ်ဆေးနေတဲ့အကြောင်းလဲမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ဈေးနှုန်းမတည်မငြိမ်ဖြစ်အောင်နောက်ွယ်ကဆောင်ရွက်နေတဲ့တရားခံ17ယောက်ဒီကမှာတရားခံ10ယောက်ထွက်ပြေးတိမ်းရှောင်နေတဲ့အကြောင်းနာမည်တွေနဲ့ကြေညာထားပါတယ်လူမှုကွန်ရက်တွေပေါ်မှာငွေလဲနှုန်းတွေကိုဆွဲတင်နေတဲ့သူတွေကိုအရေးယူသွားမယ့်အကြောင်းလဲစစ်ကောင်စီဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းကပဲသတိပေးထားပါတယ်ခင်ဗျာ